တာဝန်ကလှုပ်ထွက်သွားတဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာအတွက်တမရကအသက်80အရွယ်ရှိပြီဖြစ်တဲ့ဒီကျုပ်စီးပွားရေးကော်မတီအဖွဲ့ဝင်ဦးစိုးဝင်းကိုပြည်ထောင်စုလွှတ်တော်မှအမည်စီးရင်တင်သွင်းလိုက်ပါတယ်။ဗန်လုံငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးပညာရှင်အဖြစ်လုပ်ငန်းအတွေ့အကြုံများသူတဦးဖြစ်တာကြောင့်မြမစီးပွားရေးကိုဦးမော်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်သုံးသပ်မှုတွေရှိနေတယ်လို့ကျန်းမာရေးအားနည်းစားအရွယ်ဖြစ်နေတာကြောင့်ထင်သလောက်ခရီးမပေါက်ဘဲရှိနေမလားလို့သုံးသပ်သူတွေလည်းရှိပါတယ်။ VOA သတင်းတောက်မေခါကစူးစီးတင်ပြသွားမှာပါရှင်
။လေလ25ရက်နေ့ကတာဝန်ကနေတရားဝင်အနားယူသွားတဲ့သူစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်ဝင်းနေရာကိုတာဝန်ယူဖို့အတွက်ဦးစိုးဝင်းကိုတမရကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာအမည်စီးရင်တင်လိုက်တာဖြစ်ပါတယ်
။ပြည်အောင်စုတပ်မြန်မာနိုင်ငံတော်တမရယုံစာမတ်တရားခွန်ဝိဇ္ဇတစ်ဝင်းပိမြင်းဆောင်ရှိတမရယုံရက်စွဲ2018ခုနှစ်မေလ25ရက်စုနာယကပြည်အောင်စုလွှတ်တော်အကြောင်းအရာပြည်တော်စုဝင်ကြီးဖြန့်ရေးကိစ္စဖွဲ့စည်းပုံအခြေခံဥပဒေပုံမှန်230နှစ်ပုံမှန်ကွဲကားငင်နဲ့ပြည်တော်စုအစိုးရဖွဲ့ဥပဒေပုံမှန်7နှစ်ပုံမှန်ကွဲခါခွေတို့ပါချက်ချင်းချက်များရဦးစိုးဝင်းကိုစီမံကိန်းနဲ့ဗန္ဒာယီဝင်ကြီးဌာနပြည်တော်စုဝင်ကြီးဖြစ်ခန့်အပ်တော်ဝင်ပေးလိုပါသည်ဖြင့်ပြည်တော်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့ပါသည်ပူလွယ်ဦးရဲမှတ်တမ်းစုံဝင်းမြင့်နိုင်ငံတော်သမားဖြစ်ပါလေ
ဦးစိုးဝင်းဟာဗန်လုံငန်းနဲ့ပတ်သက်လို့ကြမ်းကျင်သူတဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးအဖြစ်နှစ်ပေါင်း90နီးပါးလုပ်ကိုင်ခဲ့သူဖြစ်တာကြောင့်လုပ်ငန်းအတွေ့အကြုံများသူဖြစ်ပါတယ်ဒီလိုလုပ်ငန်းအတွေ့အကြုံများတာကြောင့်လက်ရှိအားပြော့နေတဲ့မြမစီးပွားရေးကိုဦးမော်နိုင်အောင်တကယ်လုပ်နိုင်မယ်လို့မျှော်လင့်သုံးသပ်မှုတွေရှိနေပါတယ်မြမနိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်ကတော့ဦးစိုးဝင်းကြောင့်မြမစီးပွားရေးဟာတစုံတစ်ခုသောအတိုင်းအတာတစ်ခုအနေနဲ့အပြောင်းအလဲဖြစ်သွားနိုင်တယ်လို့သူကသုံးသပ်ပါတယ
်ကျွန်တော်တို့သုံးသပ်ချက်ကဒါလူမှန်နေရာမှာအများကြီးဖြစ်လာလို့ပြောလို့ရတယ်ဒါဟိုလိုရတာဟိုတီတီချေတာအခြေခံကောင်းကောင်းနေဟုတ်လားဟိုအဲဟိုယူချင်းကြီးကလည်းလက်ပြီးစီးပွားရေးနဲ့ပဲဟိုကူတီလုပ်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်နောက်မြန်မာပြည်ကိုစပွဲရေးစပွဲရေးပုံစပွဲရေးပုံဒီကိုတော့ခါခါမြန်မာလိုဒီစပွဲရေးညီငယ်ဆောင်ရွက်မှုပုံဒီကိုဆိုလက်ပြီးချင်းကြီးမှာလက်ပြီးလုပ်ကြရတဲ့ပုံစံဖြစ်ဖြစ်ဆိုတော့တကယ်တော့ဘလောက်ချီအောင်လုပ်နိုင်မလဲဆိုတော့တခြားဇာကိုပတ်ဖို့မယ့်အချက်ကြီးကျွန်တော
်မြန်မာစပွဲရေးဌာနမှာဒုတိယမန်နေဂျာမြန်မာနိုင်ငံတကာကုန်သွယ်မှုဘဏ် MFDB မှာနှစ်ပေါင်း30ကျော်လုပ်ခဲ့သူစင်ရင်စစ်အခွန်နဲ့ဥပဒေရေးရာအကြံပေးအဖြစ်16နှစ်ကြာလုပ်ခဲ့သူနိုင်ငံတကာအကြံပေးကုမ္ပဏီတစ်ခုဖြစ်တဲ့ Lotte ရဲ့မြန်မာနိုင်ငံဆိုင်ရာအဆုဆက်ပန်းရှင်တဦးဖြစ်တဲ့ဦးစိုးဝင်းဟာလက်ရှိမှာတော့အသက်80အရွယ်ရှိနေပြီးကျန်းမာရေးအရာအားနည်းစားအရွယ်ဖြစ်နေတာမို့သင်တလောက်ခီးမပေါက်နိုင်လေရှိလေမလားဆိုပြီးသုံးသပ်မှုတွေလည်းရှိနေပါတယ်ဖာမာအော်တိုကားရောင်းပြကန်ပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကတော့လက်ရှိအပြောင်းလဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးအခုလိုတုံ့တက်ပြောဆိုသွားကြတာပါ။
အသက်ရရဘာလို့နေနဲ့အားနဲ့တုံ့တက်ခါကြတော့ဒီအသက်ရရဲ့စကားအများကြီးပြောလာတာပေါ့နော်။ချီရောက်တော့နေပါမလားဆိုတာကြောင့်အားလုံးစိုးရိမ်ကြတာနော်။သူကတော့ကျွန်တော်ဦးဆုံးရတော့ပုံပေါ်ရရဆိုတော့ဦးကျော်ဝင်းနဲ့ဆိုင်တော့ဒါအများကြီးကောင်းနေတော့ကျွန်တော်ဟိုအရင်နဲ့နေလည်းပူပြီးဆက်တယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့တိုင်းပြည်ကတော့အနောက်နိုင်ငံတွေမတူဘူးတော့အခုလိုရတော့အသက်ရှိတယ်လို့ဟိုကျမရေရပြဿနာရှိလာနေတယ်တော့ခုနအင်းနဲ့အားနဲ့လိုရမယ်ဘဝလာတဲ့ဟာပြည်ကြတယ်သူ့နေရတာဒီရောက်ခံနိုင်ရှိမှာဒါလေးတစ်ချက်ဆိုရတာပေါ့နော
်လက်ရှိရထားခြင်းခံထားရသူဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီမှာလည်းပါဝင်သူတဦးဖြစ်ပါတယ်ပြီးခဲ့တဲ့မေ25ရက်နေ့ကဇာတူးကနေမိမိသဘောအလျောက်နှုတ်ထွက်သွားခဲ့သူစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဟောင်းဦးကျော်ဝင်းမနှုတ်ထွက်ခင်ကလေးကဦးစိုးဝင်းဟာစီမံဗန္ဒာဝန်ကြီးဖြစ်လာလိမ့်မယ်လို့နာမည်ကြီးနေသူတူပါဝန်ကြီးဟောင်းဦးကျော်ဝင်းဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးမှုကိုခံနေရချိန်မှာပဲယာသူကနေနှုတ်ထွက်သွားတာဖြစ်ပါလိမ့်ရှင်
မမိခါတရင်ပြေးဖို့ထားရပါ